ရခိုင်ပြည်နယ်ကြောက်တော်မြို့နယ်ဘက်မှာတပ်မတော်စစ်ကြောင်းတစ်ခုဖြတ်သွားတဲ့အချိန်အေးအေးအဖွဲကဘုံခွဲပြီးတော့ရွာထဲကနေပြစ်ခတ်တိုက်ခဲ့တာကြောင့်စစ်ကြောင်းကပြန်ပစ်ပြီးတိုက်ပွဲဖြစ်ခဲ့တယ်လို့တပ်မတော်ဘက်ကပြောပါတယ်။ဒါပေမဲ့အေးအေးအဖွဲကတော့အဲ့ဒီဘက်မှာတိုက်ပွဲဖြစ်တာမရှိဘူးလို့ညင်ပါတယ်။ပြစ်ခတ်မှုအတွင်းရွာသား9ဦးထိခိုက်ဒဏ်ရာရသွားတယ်လို့ရက်ရွာလူမှုကဲဆေးရေးအဖွဲတာဝန်ရှိသူတို့ကပြောပါတယ်။ဒီအကြောင်း VOA မြန်မာပိုင်းသတင်းထောက်နိုင်ကွန်းအိမ်ကအခုလိုသတင်းပေးပို့ထားပါတယ်။
ရခိုင်ပြည်နယ်ကြောက်တော်မြို့နယ်တရက်တပင်ကြေးရွာနဲ့တောင်တောင်ရိုးကြေးရွာကြားအာရှလမ်းမပေါ်လမ်းလုံးချုံရေးယူထားတဲ့မြမသမတော်စစ်ကြောင်းကိုမနေ့ညနေပိုင်းမှာအေးရခိုင်လက်နက်ကိုင်ဖွဲ့ကနေဘုံခွဲပစ်ခတ်တိုက်ခိုက်လို့အေးဖွဲ့ခုံလုံးရွာရွာဘက်ကိုစစ်ကြောင်းကပြန်ပြီးပစ်ခတ်ချင်းဘုံခဲ့တယ်လို့အနောက်ပိုင်းတိုင်းစစ်တပ်နာချုပ်ပြောခွေရဗိုလ်မှူးကြီးဝင်းစောဦးကပြောပါတယ
်။နေ့ကကျွန်တော်တို့အုပ်ချုပ်မှုအိတ်ခါလုပ်ဖို့ဆိုပြီးတော့စစ်ကြောင်းတောင်းအားကျွန်တော်တို့တောက်တော့ကနေမဟာဘူးနေဆက်လို့သွားတာတရက်တပင်သွားအဝင်မှာတရားတစ်စင်းကြီးအဲ့တရားတစ်စင်းမှာနောက်ပြန်ခါကြတော့မိုင်းနှလုံးခွဲခံတရက်တပင်ရွာတွေကနေပြီးတော့လက်နဲ့ငယ်လေးနဲ့ပြန်ဆူကြောင်ပြီးတော့မှဒီအဖြစ်ကျတော့ကျွန်တော်တို့ကပြန်ပြီးတော့မှစီလာတဲ့နေရာကိုပြန်ဖြစ်တာ။တောင်ကျန်းလူတွေဒီတရက်တပင်နဲ့ဟိုရောက်နေတာကိုအဲ့ဒီတရက်တပင်ရွာတွေကဟာလာကျွန်တော်တို့တက်နေပါတယ်သတင်းသေးတာလည်းနော်။ပူပေါင်းပါဝင်ဆောင်ရွက်မှုလည်းမရှိဘူး။ဒီရက်ခါကြမှာရွာဟိုကဖြစ်ခဲ့ဒီဟာဖြစ်ခဲ့ဆိုပြီးတော့တော့ပြောတော့တော့တော့တယ်။သူ့ဘာလုံးနေလို့ကတော့ရွာတွေကဆက်ပြီးဖြစ်နေအောင်ကြမ်းကြည့်ရတော့ရွာတွေကလက်ခံနေတော့သူစစ်ပိုးပြေလေးစီတွေကတော့ဘယ်သူပြုတ်စီမှန်တော့မှတော့မရှိဘူး။ရွာကိုခြေခံပြီးတော့မှဟာလာလူလူထဲမှာဟာလာထွန်ယူပြီးတော့မှတော့ဒီလိုပဲလုပ်နေတာတာရွက်လေး AS နည်းရွာဒီလိုပဲလေ။တော့ပြစ်ပြီးသွားနေဟာလာရွာကမှန်တယ်ပြောတယ်။အဲ့ဒီမှန်တဲ့ရွာတွေကမိမလည်းယောက်ျားတွေမှန်အဲ့ယောက်ျားတွေက AA ပဲ။တော့သုံးမဟုတ် AA မှာကန်နေကြီး
။ဒီပြစ်ကမှုတွင်တရက်တပင်ရွှေတလှဲကြောက်တလုံးရေဘာစတဲ့ခြေရွာလေးရွာကရွာသားခုနှစ်ဦးသိခိုက်တန်ရာရရှိခဲ့တယ်လို့ခြေကရုဏာသွေးအလှရှင်များတင်ဥက္ကဋ္ဌဘူအောင်သိန်းကပြောပါတယ
်။မင်းကတင်းတော်ကကြောင်ဖြစ်တဲ့ခါကျတော့ဘုံကွေးရောကျွန်တော်တို့တောင်းလို့ရောနဲ့ရဲတယ်ရောကြားပါဘုံမလုံးကွေးပါဘိုင်းကွေးတာပေါ့နော်အဲ့မှာရောထင်းမှာကကြောင်ကနေပြီးတော့လမ်းပြီးတော့ဟိုက်တာပေါ့လမ်းနဲ့ကြားရဲဘုံဆန်ကြားရဲဒီလိုသိခိုက်တန်ရာတွေတော့ကြည့်ပါတယ်အဲ့မှာဘယ်ရရကြတယ်သူကဆင်းရုံကိုတော့ကြတယ်ဒီမှာခလုံးတော်ရှိပါတယ်ဒါပြကြတယ်ရတာပါမင်းဥကြောင်းကိုနောက်ဆောင်ကိုနောက်ဝမ်းပိုက်ကြီးမှာဘုနာသူနဲ့ကလေးကြောင်ပါပါကျွန်တော်တို့ရွာဟာဒါအာချားလဲတစ်ဖက်တစ်ဖက်မှာရှိရပါတရက်တဲ့ရွာပေါ့အဲ့ရွာအလီမှာသူစက်ကြောင်းရွာပေါ့ဆက်ကြတာဘုနာအဲ့ဆက်ပိုက်ရပါစက်ကြောင်းရွာပေါ့သူကတော့လင်းပစ်တာတော့မြင်နေရပါ
ကြည်တိမှန်ခဲ့သူခုနှစ်ဦးကတော့ကြောက်တော်မြို့နယ်တရက်တဲ့ပင်ကြီးဝါသားနှစ်ဦးရွှေသလဲရွာကနှစ်ဦးကြောက်တလုံးရွာသားကသူဦးဒီဘရွာသားကလူဖြစ်တယ်လို့သူကဆိုပါတယ်။လက်ရှိလူနာတွေကိုကြောက်တော်စေယုံကိုပို့ဆောင်ထားရတယ်လို့ဥပိုးအောင်သိန်းကပြောပါတယ်
။တရားရရောပြပါတယ်ကြောက်တော်ပြည်သူစေယုံကြီးပြန်ဝင်ရောမနေရောဆွေးညာတဲ့အချိန်ရောမရှိဘူးလို့ပြောပါတယ်။ရှိုးကခွေးဆရာမဲဝါလူနာတွေလည်းပါတယ်လို့ပြောတယ်။မိုင်းကြတယ်ပါတယ်ရှိရတယ
်။မနေ့ကပြေခန်းမှုဖြစ်စဉ်တွင်တရက်တပင်ကြေးရွာရှိမဟာနယ်ကိုပိုင်ထက်တန်းကျောင်းကကျောင်းသူ၄ဦးကျောင်းလိုက်ပြီးသတိလစ်သွားတယ်လို့ကြောက်တော်စေယုံကိုပို့ဆောင်ခရကြောင်းသူကပြောပါတယ်။မနေ့ကတနေ့သေးမှာပဲကြောက်တော်မြို့နယ်ပြင်ဘူရီတောင်ဖုံညိုလိမ့်နဲ့မြောက်ဦးမြို့နယ်ဆက်မှာတိုက်ပွဲဖြစ်ပွားခဲ့တယ်လို့တပ်မတော်ပြောခွေရပူမှုချုပ်စော်မင်းထွန်းကပြောပါတယ
်ဖုံညိုလိမ့်ဘက်မှာတော့ဒီလိုဖြစ်ဖြစ်တိုက်ခိုက်မှုတချို့ဖြစ်ပွားကြတာရှိတယ်မြောက်ဦးဘက်မှာတော့ပန်းမြောင်ရဲ့အခြေတောင်ဘက်မှာအားမှ6မှန်လောက်အကွာမှာတော့ဒီလိုဖြစ်ဖြစ်တိုက်ပွဲဖြစ်ပွားကြတာရှိတယ
်မနေ့ကဘူရီတောင်ဖုံညိုလိမ့်နဲ့ပန်းမြောင်ဘက်တိုက်ပွဲဖြစ်ပွားမှုနဲ့ပတ်သက်လို့မသိရသေးပေမဲ့ကြောက်တော်မြို့နယ်မှာတိုက်ပွဲဖြစ်ပွားတာမရှိဘူးလို့အေးဖွဲ့ပြန်ကြားရေးတာဝန်ခံခိုင်ဒုက္ခကခုလိုပြောပါတယ်
။ဟိုမနေ့ကတော့ကြောက်တော်တရက်ပင်ဘက်မှာတော့ဒီကမစစ်တပ်ဘက်ကနေပြီးတော့ဒီတစ်ဖက်သားပြစ်ခတ်တဲ့ဥစ္စာတွေတော့ရှိတယ်။တိုက်ပွဲဖြစ်တာမဟုတ်ဘဲနဲ့သူတို့ကဟိုရွာသေးကိုဒါရည်ရွယ်ချက်ရှိရှိနဲ့နေပြီးဖြစ်တာ။ဘုရားကမှတိုက်ပွဲတွေတော့ရှိတယ်လို့တော့ပြောတယ်။ဒါမှလို့တို့ဘလို့အနေထားရှိလဲကျွန်တော်လည်းအဲ့ဒါအသေးချာမသိသေးဘူး
။ရခိုင်ပြည်နယ်နဲ့ချင်းပြည်နယ်ဆွဲမှာမြန်မာစစ်တပ်နဲ့အေးအဖွဲ့တို့တိုက်ပွဲတွေဖြစ်ပွားနေမှုကြောင့်ဒေသခံရွာသားတွေလည်းစိတ်ရှောင်နေရပါတယ်။ဒီအပိုင်းတွင်ပလက်ဝါမြို့နယ်ဘက်မှာတိုက်ပွဲဖြစ်ပွားမှုရော့ကျလာလို့စစ်ရှောင်ဥယျာဉ်ရော့လာတယ်လို့အကူအညီပေးဆောင်နေသူတွေကပြောပြီးလက်ရှိစစ်ရှောင်တွေရဲ့အခြေအနေကိုတော့ပလက်ဝါစစ်ရှောင်ကူညီရေးဥက္ကဋ္ဌဥဝေတန်းကခုလိုပြောပါတယ်
ကျွန်တော်တို့စီးရင်အများတော့ရွာတွေမှာခုံလုံးတဲ့အိမ်ဆောင်စုက320ရှိတယ်ဒီဥယျာဉ်အခြေအနေပေါင်းနာ80ကျော်ပေါ့ဒါကြောင့်တော့တောင်းဆိုဆိုရတာဒီခုံလုံးမှာကိုယ်ရေးရွာတွေပြန်ကိုယ်ရေးနေမှာပြန်သွားတာသူကတော့စူရာကလည်း6မှ4ဇာနေခါလို့ထောက်ပံ့လာရှိ
တယ်။ဒီခိုင်ပြည်နယ်တွင်းမှာစိုက်ပွဲတွေဆက်ပြီးပြင်းထန်နေတာနဲ့မျှစစ်ရှောင်ဥယျာဉ်9000ဝန်းကျင်ကရှိလာနေပြီလို့ရခိုင်စစ်ရှောင်ကူညီရေးဖွဲ့တာဝန်ရှိသူတွေကပြောပါတယ်ခင်ဗျာ။